NRA ဆိုရလက်ထက်တိုင်းပြည်တည်ငြိမ်တိုးတက်ရေးကိုနှောက်ယှက်ပေးလိုတဲ့အင်အားစုတွေရှိနေပြီးပြည်သူတွေအနေနဲ့သတိထားကြဖို့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကပြောပါတယ်။မကွေးတိုင်းတောင်တွင်းကြီးမြို့မှာမနေ့တနင်္ဂနွေနေ့ညကလူတစုကဘာသာရေးထိခိုက်ဖြစ်အောင်အကြမ်းဖက်ဖန်တီးလှုံ့ဆော်ခဲ့တာကြောင့်အခုလိုသတိပေးခဲ့တာပါ။လုံခြုံရေးရဲတပ်ဖွဲ့ဝင်တွေကစူပူမှုကိုအချိန်မီနှိမ်နှင်းဖြိုခွဲနိုင်ခဲ့ပြီးကိုရီးလက်ရောက်ကျူးလွန်သူတဦးကိုလည်းဖမ်းဆီးထားတဲ့အကြောင်းမကွေးတိုင်းဝန်ကြီးချုပ်က VOA ကိုပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နီယာကပြောပြမှာပါရှင်
တောင်တွင်းကြီးမြို့ကမွတ်စလင်လုပ်ငန်းရှင်တဦးရဲ့နေအိမ်ကိုစက်တင်ဘာလ10ရက်နေ့ည8နာရီဝန်းကျင်မှာလူအယောက်90လောက်ကဂဲတွေနဲ့ပစ်ပေါက်ခဲ့တယ်လို့ဗလီဘက်ကိုတွားရောက်စုရဲခဲ့ကြောင်းအဲ့ဒီနောက်ည9နာရီလောက်မှာလေးကွာတွေကြောက်ခဲတွေကင်ဆောင်ထားတဲ့လူ90လောက်ရှိတဲ့လူအုပ်ကနေဗလီကိုဝန်းရံခဲ့ကြောင်းနောက်ပြီးဘေးမှာလာပြီးတော့ကြီးရှုတဲ့လူအုပ်ဟာလည်းစုစုပေါင်းအယောက်400လောက်ရှိခဲ့ကြောင်းမြန်မာအစိုးရရဲ့သတင်းထုတ်ပြန်ရေးကော်မတီကမနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တပ်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေကတော့ဗလီကိုပိတ်ဆို့ကာကွယ်ပေးခဲ့ပြီးအကြမ်းဖက်လူအုပ်ကိုစနစ်တကျဖြိုခွဲခဲ့ကြောင်းမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုက VOA ကိုပြောပါတယ်
။ညက12နာရီတိအောင်တော့အေးအေးဆေးဆေးပဲဖြိုခွင်းတာကြ။အဲဒီသတင်းတွေမှာတက်တယ်လို့ရာမာဂျီဇာနေပြီးခနေနေပြီးတော့ဖြိုခွင်းနေကြတော့ဟုတ်ဘူး။အေးအေးဆေးဆေးပဲဖြိုခွင်းတာပဲ။လူလူခွဲတာခွဲလို့ရတယ်။12နာရီလောက်တိပြီးရတာတော့ရောက်ပဲဖန်တာလားကျန်တာတွေဘသူတွေပါနေလို့ဒီဆက်ပြီးဆူမီးနေနေတယ်ဒီမကွေးခရိုင်ရဲတပ်ဖွဲ့ရလည်းပဲခရိုင်ရဲမှာပြီးတော့အကူကြည့်ပေးတယ
်ဟုတ်ကဲ့အဲ့တော့ဒီအခြားဘာသာဝင်တွေကိုအခုလိုအကြမ်းဖက်နှောက်ယှက်တာကိုနောက်ပိုင်းမှာဘယ်လိုကာကွယ်ပေးဖို့ရှိမလဲရှင
်ကျွန်တော်တို့ကတော့ဘသူရဲ့ဘဲဝါရဲ့ပြင်းမှုကျွလွန်နေဆိုရင်တော့ဘုရားဘာသာမလို့တက်ညာတဲ့ဘာညာမရှိပါဘူးဟိုခါတဲ့လူကိုလည်းပြန်နိုင်ငံသားဆိုရင်တော့စင်မလို့အစ္စလာမ်လို့အခါဟဆိုတာမျိုးမရှိပါဘူးဥပဒေကြောင့်တိုင်းပဲရတော့ဆုံးအောင်ဆုံးရပါပဲ
ဖန်စီခံထားရတဲ့တောင်တွင်းကြီးမြို့မိုင်းတိုင်နှစ်ရက်ကွက်နေအသက်30အရွယ်နှင်းကိုကိုလင်းကိုစစ်ဆေးချက်အရရခိုင်ပြည်နယ်မှာဖြစ်ပွားတဲ့ကိစ္စရပ်တွေအပေါ်မှာမကြေနပ်လို့အခုလိုလှုပ်ဆောင်တာဖြစ်တယ်လို့ဖြေဆိုခဲ့ကြောင်းအစိုးရရဲ့သတင်းထုတ်ပြန်ရေးကော်မတီကဖော်ပြထားပါတယ်။လက်ရှိ NLD အစိုးရအနေနဲ့နိုင်ငံတဝန်းတည်ငြိမ်အေးချမ်းဖို့အတွက်အလေးထားဆောင်ရွက်နေချိန်မှာထိလေရှလွယ်တဲ့ဘာသာရေးစုပ်မှုတွေပဋိပက္ခတွေဖြစ်အောင်ဖန်တီးလှုံ့ဆော်မှုတွေရှိနေတာကိုသတိထားကြဖို့မကွေးတိုင်းဝန်ကြီးချုပ်ကအခုလိုပြောပါတယ်
။ဟောလူလူကိုလည်းကူကတော့ဟိုအမှန်ပြောကအလင်းကြီးရှိတယ်လေ။ဟိုကျွန်တော်တို့စူးစမ်းပြီးတော့တည်ငြိမ်အေးချမ်းစွာနိုင်ငံရေးကိုစူးစမ်းနေတာကိုမတည်မငြိမ်မေးမချမ်းဖြစ်ဖြစ်ရတဲ့အင်အားစုတွေလည်းချုပ်ရရှိနေကြတယ်။အဲအဲ့ဒါကိုတော့ပြည်သူလူထုကနားမလည်အောင်လေ့ရင်ဘူးပေါ့နော်။ပြည်သူလူထုကတချို့ကြတော့လည်းပဲဒီဘာသာရေးနဲ့ဆွဲဆောင်လို့ရှိရင်လူတွေကပါသွားနိုင်တော့ဒါတွေကိုမဖြစ်စေအောင်အမတန်ဟိုတရီချာမှာပေါ့ဗျာ
ရခိုင်အရေးနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝိုင်းရဲ့ဝေဖန်ကန့်ကွက်မှုတွေပြင်းပြင်းထန်ထန်ဖြစ်နေချင်းပြည်တွင်းမှာလည်းမငြိမ်မသက်ဖြစ်အောင်ဖန်တီးတာမျိုးမလုပ်တင်ကြောင်းနဲ့ညီညွတ်ညွတ်ရှိတင်ကြောင်းကနေဒါအခြေဆိုင်အပြည့်ပြည့်ဆိုင်ရာမြန်မာတန်ဃာတော်များအဖွဲ့ဥက္ကဋ္ဌဆရာတော်အရှင်ကောဝိဒါကမိန့်ကြားပါတယ
်ကောလာဟလတွေကိုမဖြန့်ကြပါနဲ့ဟိုအချိန်နဲ့မရှိတဲ့သတင်းတွေလည်းမแชร์ရပါနဲ့ဒီဖုန်းဖုန်းတွေတင်ထားတယ်အဲ့လိုလုပ်တဲ့အခါကိုယ်နိုင်ငံအကျိုးမရှိဘူးဟုတ်လားဒီမိမွေးဝင်တဲ့လိုရမယ်ဖြစ်ပြဖြစ်နေတယ်ကိုက
ရှုပ်ထွေးနေတဲ့ရခိုင်ပြည်ထနာကိုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာခေါင်းခံဖြေရှင်းနေရတဲ့အချိန်တာဝန်သိပြည်သူတွေအနေနဲ့ပဋိပက္ခတွေမဖန်တီးကြဖို့လိုတယ်လို့လည်းဆရာတော်ကမိန့်ပါတယ
်ဒီကိစ္စအကျဲအကျဲနဲ့မငြိမ်းပွဲတွေဖြစ်လာတာဖြစ်လာတာတရေတဲလာတာဟိုနှစ်ပေါင်းမျိုးစွာဆေးအုပ်ချုပ်ရအောင်မှဖြစ်လာတယ်လာစားမှုတွေနဲ့လူတွေလက်ခံတာတွေတော့ကြက်ဖို့ကပါတီရနေပြီးတော့လူတွေအများကြီးလက်ခံခဲ့တယ်အဲ့ဒါကငွေအိမ်တော်စားသူကြီးတို့ပါတီရနေပြီးတော့တရားခံတော့အလိုလိုသွားဖြစ်နေတယ်ခုကနိုင်ငံတိုးတက်ဖို့လုပ်နေကြတာမှာအဲ့ဒါတွေဖြည့်ရှင်းနေရတယ်ကိုရှေ့ကိုမပြောနိုင်ဘူ
းလက်ရှိတောင်တွင်းကြီးမြို့မှာတော့အစ္စလမ်ဘာသာဝင်တွေအနေနဲ့အသက်အန္တရာယ်နဲ့လုံခြုံရေးအတွက်စိုးရိမ်မှုရှိနေကြသေးပဲလို့ VOA ကဆက်သွယ်မေးမြန်းခဲ့တဲ့ဒေတာကန်တွေကပြောပြကြပါတယ်ဒီအတော်တွင်ရန်ကုန်တိုင်းဒေတာကြီးအတွင်းမှာလုံခြုံရေးအတွက်သက်ဆိုင်ရာရဲတပ်ဖွဲ့ကအထူးတက်မှတ်ဆောင်ရွက်နေကြောင်းရန်ကုန်တိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရှင်